UNFC ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီရဲ့နိုင်ငံရေးညှိနှိုင်းမှုအဖွဲ့ DPN နဲ့အစိုးရငြိမ်းချမ်းရေးကော်မရှင် PC တို့ကြားရှစ်ကြိမ်မြောက်ဒီကနေ့ဆွေးနွေးပွဲမှာအချက်တချို့သာသဘောတူညီနိုင်ခဲ့ပြီးတော့ဆက်လက်ညှိနှိုင်းရမယ့်အချက်တွေကျက်နေသေးတာကြောင့် UNFC အဖွဲ့ဝင်တွေ NCA စာချုပ်မှာလက်မှတ်ထိုးရေးကိစ္စဟာမရေမယားဖြစ်နေပါတယ်အစိုးရကိုယ်စားလှယ်တွေကတော့ UNFC အဖွဲ့တွေ NCA မှာလက်မှတ်ထိုးဖို့နှိစက်လာပြီလို့အကောင်းမြင်နေကြပါတယ်။ဆက်သွယ်မေးမြန်းထားတဲ့ကုညံဝဲအောင်ကတင်ဆက်ထားပါတယ်
။ NCA စာချုပ်မှာလက်မှတ်ထိုးနိုင်မှုအတွက် UNFC ကောင်စီကအဆိုပြုထားတဲ့အချက်၈ချက်ကိုဒီကနေ့ရန်ကုန်မြို့ NRPC ငင်းငိမ့်စင်တာမှာ UNFC ရဲ့ DPN အဖွဲ့နဲ့အစိုးရကော်မရှင် PC တို့၈ကြိမ်မြောက်ဆွေးနွေးခဲ့ကြတာပါ။ဒီဆွေးနွေးပွဲအတွင်း UNFC ကအဆိုပြုထားတဲ့အချက်၃ကနေ၈အထိသဘောတူညီမှုရရှိတယ်လို့ UNFC အဖွဲ့ကသတင်းထုတ်ပြန်ပါတယ်။အဲ့ဒီတည်းမှာနံပါတ်5အချက်ဖြစ်တဲ့တပ်ပိုင်းဆိုင်ရာကိစ္စတွေကိုအကျေအလည်ညှိနှိုင်းနိုင်ခဲ့တယ်လို့ UNFC အဖွဲ့ကပြောပါတယ်။ UNFC ရဲ့အဆိုပြုချက်1နဲ့2တို့ကိုအစိုးရညီညွတ်ရေးကော်မရှင်ဘက်ကမလိုက်လျောနိုင်သေးတာကြောင့်နိုဝင်ဘာလ9ရက်မနက်ဖြန်မှာဆက်လက်ဆွေးနွေးသွားဖို့ရှိပါတယ်။အဆိုပြုချက်1ကတော့ NCA မှာလက်မှတ်ထိုးပြီးတာနဲ့တပ်မတော်နဲ့အစိုးရကတနိုင်ငံလုံးအဖြစ်ခတ်ရက်စဲကြောင်ကြေညာပေးဖို့ဖြစ်ပြီးနံပါတ်2အချက်ကတော့အနာဂတ်တိုင်းပြည်ကိုတန်းတူရေးနဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်နေပါတဲ့ Federal Democracy ပြည်ထောင်စုအဖြစ်တည်ထောင်သွားရည်ဖြစ်ပါတယ်။ UNFC ရဲ့တောင်းဆိုချက်အတိုင်းမဟုတ်ပဲတက်မတော်ဘက်ကတော့အရင်အပြစ်ရခဲ့တဲ့ရှစ်ဖွဲ့တုန်းကလုံနီးလုံဟန်အတိုင်းသာလုံသွားဖို့ရှိတယ်လို့အစိုးရညီညွတ်ရေးကော်မရှင်မှာပါတဲ့ဦးလှမောင်ရွှေကပြောပါတယ
်။ NCA လက်မှတ်ရေးထိုးတုန်းကဆောင်ရွက်ပေးခဲ့တဲ့လုပ်ငန်းစဉ်တွေရှိပါတယ်။အဲ့ဒီအတိုင်းနဲ့ကျွန်တော်တို့ဒီလက်ရှိလက်မှတ်ထိုးမဲ့အဖွဲ့တွေကလည်းအဲ့လိုပဲဆောင်ရွက်ပေးမယ်လို့အစိုးရကိုယ်စားလှယ်အတွက်ကောင်းဆောင်နေရတော့ကျွန်တော်တို့ရှင်းပြထားပါတယ်ဒီပေါ်မှာတော့အနည်းငယ်ပဲညီငယ်မှုကြံတယ်လို့ပဲကျွန်တော်တို့မြင်ပါတယ်ကျွန်တော်အနေနဲ့ကတော့အကောင်းမြင်ပါတယ်လက်ဖြစ်မှာစနေညှိနှိုင်းတာတွေပြပြရင်တော့ဒီ DBN အနေနဲ့လည်းလက်မှတ်ရေးထိုးနိုင်တဲ့အနေထားပါပဲ
အစိုးရဘက်ကအပြစ်ခတ်ရစဲကြောင်းကြေညာမှသာ NCA အပြစ်ရစာချုပ်ရဲ့အနှစ်သာရပေါ်လွင်မှာဖြစ်တယ်လို့UNFC ပြောခွင့်ရသူကိုထွန်းစော်ကရှင်းပြပါတယ
်တနင်္ဂနွေလုံးပြခဲ့ရေးစီရေးကြီးညာဖို့ဆိုတော့အခြေခံယူဆနဲ့ကျွန်တော်တို့ကနံပါတ်1ကိုဆိုပြထားတာဖြစ်ပါတယ်ဆိုတော့ကတနင်္ဂနွေလုံးပြခဲ့ရေးစီရေးကြီးညာဖို့အတွက်ကတော့တက်မလို့ပဲမှာဟိုရမရှိဘူးပေါ့နော်ဆိုတော့လက်တွေ့အခြေအနေမှာမဖြစ်နိုင်ဘူးဆိုတဲ့အခါကျတော့ဟုတ်ပြီဒီကျွန်တော်တို့ကတဆင်းချင်းတက်လှမ်းမယ်ပေါ့ဗျာတနင်္ဂနွေလုံးပြခဲ့ရေးစီဖြစ်ဖို့တိုးတက်ဖို့ရှိအောင်တဲ့ကျွန်တော်တို့ဆက်ပြီးတော့မှလုပ်မယ်ဆိုတော့ဒါနဲ့ထန်တွေကိုကျွန်တော်တို့ချမယ်ပေါ့
ဖက်ဒရယ်ပြည်ထောင်စုတည်ဆောင်ရေးနံပါတ်1အချက်မှာလဲသကလုံးပိုင်းမှာအငင်းခုံနေဖြစ်နေရတယ်လို့ကိုထွန်းစော်ကပြောပါတယ
်နံပါတ်1ဆိုပြန်ရင်လည်းပဲကျွန်တော်တို့ကဒီနိုင်ငံရေးဘက်မှာပေါ့ဒီတိုင်းပြည်ကိုကျွန်တော်တို့ကဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုအနေနဲ့တည်ဆောက်ကြမယ်ဆိုတော့ commitment ပေါ့နော်ပြန်လန်ကတိကိုဒီပေါ်ပြခိုင်မာမှုတွေကျွန်တော်တို့လုပ်ကြတာပေါ့ဆိုတော့ဒါကလည်းပဲကျွန်တော်တို့စက်ထမအချိန်မှာအခြေလေဆွေးနွေးပြီးတော့ပြည့်ပြည့်ပြီးဖြစ်တယ်အဲ့မဲ့တက်တမအကျင့်ရောက်တဲ့ခါကျတော့အဲ့ဒီ Federal Democracy ပြည်ထောင်စုဆိုတဲ့နေရာမှာကျွန်တော်တို့ရှေ့မှာဒီလောကဘာလာတရားတို့ဒီကျွန်တော်တို့ကိုယ်ပိုင်ပြဋ္ဌာန်းခွင့်တို့နဲ့ပတ်သက်တဲ့အဲ့ဒီအမကင်ကျပြေဝါရှိရမယ်ဆိုတဲ့ကိစ္စတွေပါနေတဲ့အတွက်ဒုတော်ဝင်ရေးသုံးပါးကိုပြန်ထည့်တာပေါ့ဗျာပြီးရင် Federal Democracy ပြည်ထောင်စုဆိုတာကိုတိုက်ရိုက်အသုံးလုံးခြင်းမဟုတ်ဘဲနဲ့ NCA ပါပြဋ္ဌာန်းချက်အတိုင်းပေါ့ဗျာဒီမိုကရေစီနဲ့ Federal Senate ကိုအခြေခံတဲ့ Federal Democracy ပြည်ထောင်စုအနေနဲ့တည်ဆောက်မယ်ဆိုတဲ့ဒီရည်ရည်ချက်သဘောထားကိုပြီးတာပေါ့နော်ဆိုတော့စက်တမချိန်မှာရရှိမှုကကွဲပြားသွားတယ်ဆိုတာတွေကတော့မနေ့ကအကြေလင်းညှိနှိုင်းရမယ့်ချက်တွေလို့ကျွန်တော်တို့ပြောလို့ရပါတ
ယ် UNFC ရဲ့ DBN နဲ့အစိုးရ PC အဖွဲ့တို့ဟာဒီအချက်၈ချက်ပေါ်မှာ18လကြာဆွေးနွေးလာခဲ့ကြတာပါ၈ချက်လုံးသဘောတူညီမှုရသွားပြီဆိုရင်တော့နံပါတ်9အချက်ဖြစ်တဲ့ UNFC ကောင်စီအဖွဲ့ဝင်တွေက NCA အပြစ်အစာချုပ်ကိုလက်မှတ်ထိုးကြမှာဖြစ်ပါတယ်ခင်ဗျာ
ကိုညဝဲအောင်တင်ဆက်ပေးထားတာဖြစ်ပါတယ်